မွန်ပြည်နယ်ရေးမြို့နယ်မှာမွန်တိုင်းတာလနက်ကန်အဖွဲ့နှစ်ခုကြားအပြာလံဖြစ်ခတ်မှုဖြစ်ရာကတဦးတည်ဆုံးသွားတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါမွန်ပြည်နယ်ရေးမြို့နယ်ကမော်လမြိုင်ရေးကမ်းလှမ်းဘေးမှာအာယုတောင်ကျေရွာခန်းတင်တတအနီးမွန်ပြည်တည်နယ်တည်တခန့်ပြည်သူစစ်အဖွဲ့မွန်ငင်းချမ်းရဲနဲ့ကာကွယ်ရေးအဖွဲ့ဝင်တွေမနေ့ညနေကအပြာလံပစ်ခတ်မှုဖြစ်ပွားခဲ့ရာကတအုပ်တည်ဆုံးသွားခဲ့တာပါပစ်ခတ်မှုအတွင်မွန်ပြည်တည်ပါတီဗဟိုရုံးမှတာဝန်ကျနေတဲ့ခရိုင်ကော်မတီဝင်အစီရှိသူနိုင်စောလက်တည်ဆုံးသွားခဲ့တဲ့အတွက်မွန်ပြည်သူစစ်အဖွဲ့ကိုအရေးယူပေးဖို့လဲမွန်ပြည်တည်ပါတီထဝယ်ခရိုင်အသွေးရမှုနိုင်ခင်အေးကတရားလိုလောက်အမှုဖွင့်တန်းကြထားကြောင်းရဲမျိုးနဲ့ရဲစခန်းမှုဝင်းမြစ်ကပြောပါရယ်မွန်ပြည်တစ်ပါတီနဲ့နိုင်ရစာဥဆောင်တဲ့ပြည်သူစစ်အဖွဲ့ကြားပြစ်ခတ်မှုအတော့အပြန်လှန်ဆွတ်ဆွဲထားတယ်လို့လည်းဆိုပါရယ
်နိုင်ရစာတို့အဖွဲ့ကပြန်ပြစ်တယ်ပြန်ပြစ်တော့အဲ့ဒီမှာတရားကဟို2900ခန့်တရားကစနတ်တန်ရနဲ့နန်းပေါ်မှာလည်းကြာပြေဆုံးတော့အကြောင်းဖြစ်သွားတယ်လဲဆိုတာအဲ့ဒီကာယကံရှင်ကိုနိုင်ရစာကလည်းသူလည်းဘာကြောင့်ဖြစ်တယ်ဆိုတာကိုမသိဘူးဒီဘာကြောင့်လာဖြစ်တယ်ဆိုတော့ဒီသက်ပါတီကခရိုင်စံတာဝန်ရှိတဲ့ဒီပေါ်တည်သွားတဲ့ဒီဘက်ကနောက်ကျော်မှာကြီးထောက်ဝန်တန်းရနောက်ကျော်နောက်ကျော်မှာနောက်ဝဲဘဲနိုင်ငံမှာကြီးထောက်ဆက်တန်းရဝဲဘဲရင်းနာမှာကြီးထောက်ဝန်တန်းနောက်ညာဘက်မှာကြီးထောက်ဆက်တန်းရဒီဇံကအဆုတ်ကိုဖိုးဘက်ဒီဘက်ထောက်ပြီးတော့အဆုတ်ပြစီပြီးစီဆုံးတယ်
ပြစ်ခတ်မှုနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့ကြားအပြန်အလှန်ဆွတ်ဆွဲနေကြပါတယ်။မွန်ပြည်တစ်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလန်ကတော့ပြစ်ခတ်မှုဖြစ်စဉ်အရာမွန်ပြည်တစ်ပါတီတပ်ဖွဲ့ဝင်တွေမှတာဝန်မရှိဘူးလို့ပြောပါတယ်
။အတင်းမှတွေ့တယ်ကနိုင်ငံသားတို့ဘက်ကပြောတာကတို့ခံဝင်ပြတော့သူကပြန်ပြတော့ဟိုဒိဆောင်းကပြောကျွန်တော်မြန်မာကြတော့မဖြစ်နိုင်ဘူးတကယ်လို့ပြည်ရင်တော့စခန်းဝင်ပြင်တဲ့ငယ်နဲ့ဟိုဂျစ်တော့ပြီးတော့ပြစ်မှာမဟုတ်ဘူးလေပြင်တော့ဟိုလက်နဲ့ကြီးနဲ့မောင်းပြန်နဲ့အီဒီလက်နဲ့မျိုးစားနဲ့ပဲပြစ်မှာပေါ့အခုကအခုဒိဆောင်းကလက်သူစီမှာဂျစ်တော့တော့ပြေးရှိရတာပေါ့နော်ဒိဆောင်းကနေရာလဲစခန်းရှိမှာမဟုတ်ဘူးစခန်းနဲ့တစ်ဖာလုံးကြော်ကြော်တော့ရှိနေတယ်ဆိုတော့အေးမာသူရဲ့တနတ်မှာလဲတနတ်ကြီးကလဲကြီးပေါက်မှာရှိတဲ့ကြီးအတိုင်းပဲမရော့ဘူးသူတို့စခန်းကိုဝင်ပြစ်တာကျွန်တော်ထင်တာမဖြစ်နိုင်ဘူးပေါ့နော
်ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့မွန်ပြည်သူစစ်အဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့မရခဲ့ပါဘူးမွန်ငင်းချားရဲနဲ့ကာကွယ်ရေး MMFD ပြည်သူစစ်အဖွဲ့ကိုတော့မွန်ပြည်တစ်ပါတီကအနားယူခဲ့တဲ့စစ်ဦးစီးကျော်ဟောင်းပေါ်ကျော်အောင်နိုင်ဦးဆောင်ပြီး2008ခုနှစ်မှာဖွဲ့စည်းခဲ့တာပါစေဦးစီကျော်ဟောင်းပေါ်ကျောက်အောင်နိုင်ွယ်လွန်ပြီးနောက်အခုအခါဥက္ကဋ္ဌဖြစ်ပေါ်ကျောက်ကြီးနိုင်ဆောင်ကဥဆောင်နေပြီးကရင်ပြည်နယ်နဲ့မွန်ပြည်နယ်ကဒေသတချို့မှာလှောက်ရှားနေတဲ့အဖွဲ့လည်းဖြစ်ပါတယ်။မွန်ပြည်တစ်ပါတီကတော့2018ခုနှစ်မှာမြန်မာအစိုးရနဲ့အပြက်ခတ်ရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။